ဆူဒန်နိုင်ငံမှာအောက်တိုဘာလအတွင်းကစစ်တပ်ကအာဏာသိမ်းပြီးခဲ့တဲ့နောက်ဖြစ်ပေါ်လာတဲ့နိုင်ငံရေးပဋိပက္ခတွေကိုဆွေးနွေးဖြေရှင်းနိုင်ဖို့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့အနေနဲ့ဆွေးနွေးမှုတွေကိုဒီဇင်ဘာလ10ရက်နေ့ဒီကမှာခဏဇန်နဝါရီလ10ရက်နေ့တနင်္လာနေ့မှာစတင်ပြီးဖြစ်သောကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုပါတယ်ကုလသမဂ္ဂဇောင်းဝင်ဆောင်ရွက်မှုနဲ့ပတ်သက်ပြီးစစ်တပ်နဲ့လုံခြုံရေးဘက်တာဝန်ရှိသူတွေကန့်ကွက်တာမရှိဘူးလို့ဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဗော်ကာပတ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ပထမအဆင့်အနေနဲ့ကုလသမဂ္ဂအနေနဲ့တဖွဲ့ချင်းစီကိုချင်းကပ်ဆွေးနွေးသွားမှာဖြစ်ပြီးဒုတိယအဆင့်မှာဓာတ်ရိုက်ဒုမဟုတ်တော်ဝိုက်တဲ့နည်းနဲ့ဆွေးနွေးအဖြစ်ရှာသွားနိုင်မှုမျှော်လင့်တဲ့အကြောင်းကိုလည်းအထူးကိုယ်စားလှယ်ပတ်ကပြောဆိုခဲ့ပါတယ်တနင်္လာနေ့မှာပထမဆုံးစတင်ဆွေးနွေးခဲ့တဲ့အပိုင်းမှာတော့ရပ်ဖက်အဖွဲ့အစည်းတွေပါဝင်ပါတယ်နေ့စဉ်ရက်ဆက်တိုင်းပြည်ကံတော့အသီးသီးမှာပါဝင်ဥဆောင်ပါဝင်နေတဲ့သူတွေအဖွဲ့အစည်းတွေနဲ့ဆွေးနွေးသွားမှဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်